ထန်းမြမနယ်ဇက်တက်ပြီနဲ့ထက်ဆောင်ရမြို့နယ်တွေကအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့မေလဒုက္ခသည်စခန်းမှာဒီဇင်ဘာလ14ရက်နေ့ညနေပိုင်းမှာလူကြီးထောင်ကနန်းနဲ့ဆန္ဒပြမှုဖြစ်ခဲ့ပါတယ်။ပြဿနာစဖြစ်တာကတော့စခန်းတွင်းနေထိုင်သူ2ဦးစိုက်ကယ်စီးလာခြင်းနှာခေါင်းစီးမတက်လို့စိုက်ကယ်ပေါ်ကနေဆွဲချပြီးစိုက်ကယ်သိမ်းစီးရကနေအုပ်ချုပ်ရေးမှုရဲ့လုပ်ရက်တွေကိုမကြေမနက်ဖြစ်နေကြတဲ့ဒုက္ခသည်တွေဟာစခန်းအုပ်ချုပ်ရေးမှုရုံးရှိမှာဆူယုံလာပြီးလူစုလူဝေးနဲ့ဆန္ဒပြပြီးရုံးရင်းဆန်ခတ်မှုတွေဖြစ်ခဲ့တာဆိုပြီးဒုက္ခသည်တူပါ VOA ကိုပြောပြပါတယ်
ခုကရောက်ဆုံးဖြစ်နေရမှာအခုသူတို့ဟိုနေဖြစ်ပြီးတော့မှလမ်းမကန်ဟန်ရှိပြီးတော့လမ်းမကန်ဟန်အော့ဆော့ပြင်းနေပြီပါမျိုးအခုပြက်နေတာပေါ့နော်မပြေဘူးသူတို့စုံစီအားနေပြီးတော့မှစုံပြီးစုံအေးခုအေးတိတိတက်သွားရပြီပေါ့နော်လူအများများတယ်မှာစုံအေးစုံပြီးစုံစီမှာရှိတဲ့လူတွေအားလုံးပါတယ်သူတို့ကဒါလဲဆိုတော့ဒီမှာဖြစ်နေအောင်ကျွန်တော်တို့စခန်းထဲကပလာနဲ့ဟိုစီးပွားရေးလုပ်ငန်းရှင်တချို့နဲ့ပေါင်းပြီးတော့မှဈေးတွေရမ်းတင်ပြီးလုပ်နေတာပေါ့နော်အဲ့ဒီအချက်တွေကိုမကျေနပ်တာတွေကဟိုပေါက်ကွဲတာတွေကတော့လက်ရှိကပလာလုပ်ဒီနေ့လုပ်လိုက်တဲ့ကိစ္စရောအဲ့ဒါတွေမကျေနပ်တာတွေနဲ့စုပြီးတော့မှပလာဂျုံရောနောက်စီဝိုင်းလုပ်ငန်းရှင်မိချူအင်းရောနောက်စကန်တွင်းဟူအိမ်ဘောပေါ့နော်အဲ့မှာအခြေရှင်ဖြစ်သွားကြတာပေါ့စစ်တပ်ရောက်လာပြီးစစ်တပ်ကဘိုးဘော်ထောင်ပြီးတနာပြစ်တယ်နောက်လူကနှောက်ကွဲသွားတယ်တုတ်ကကြီးအိမ်ချင်းမှာတက်နာဆက်နေတယ်နောက်တော့ကကျတော့ကားလမ်းမှာရှိတဲ့ကေတဲတွေကိုအကုန်လုံးဖျက်ပြန်တယ
်ဒုက္ခသည်တွေအနေနဲ့စကန်တွင်းကဈေးဆိုင်တွေမှာစည်းကြီးပေးပြီးဝယ်စားနေရတဲ့စာဝတ်နေရေးပြဿနာကလည်းရှိနေတာပါဒုက္ခသည်တဦးကို TPPC လို့ခေါ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကအစားအသောက်ဝယ်ဖို့အတွက်တဦးကိုတစ်လစာဘတ်ငွေ290ပါတဲ့အစားအသောက်ကထောက်ပံ့ပေးထားပြီးအစားအသောက်ဝယ်ဖို့သတ်မှတ်ထားတဲ့ဆိုင်မှာပဲဝယ်ရပါတယ်အဲ့ဒီဆိုင်တွေကလည်းစားအသောက်ကုန်တွေကိုစခန်းအုပ်ချုပ်ရေးမှုကခွင့်ပြုထားတဲ့လုပ်ငန်းရှင်စီကပဲဝယ်ယူပြီးပြန်ရောင်းချရပါတယ်ဒီအတွက်ဒုက္ခသည်တွေအနေနဲ့စားတောက်ကုန်တွေကိုဈေးကြီးပေးပြီးဝယ်စားရတာတွေကိုနှစ်ရှည်ကြုံလာရတဲ့အတွက်အထူးတွေမကျေနပ်မှုတွေကရှိနေတယ်လို့လည်းပြောပြပါတယ်
။ဒါကျွန်တော်တို့ဒီထဲမှာရှိနေတဲ့လူတွေကိုသူတို့ကနေပြီးတော့မှပုံသေးလို့ဈေးကြီးအောင်လုပ်ငန်းရှင်နဲ့ပေါင်းပြီးတော့မှအပြင်လူဈေးလိုက်မယ်ရောကဥပမာဆိုပါလို့မှရင်ရှိကျွန်တော်တို့ရှိမှာရှိဝယ်တင်တယ်အပြင်ဈေးဈေးဆိုင်နေရနေပြီးတော့မှရှိကနေတင်လို့မရှိဘူး focus ဆိုင်နေရပဲတင်ရမယ် focus ဆိုင်နေရလဲသူတို့ရှိရနေဒီစီးပွားရေးလုပ်ငန်းရှင်ရှိရနေပြီးတော့စီးတင်ကိုသူက53မှတ်နဲ့ဝင်ရတယ်စက္ကန့်ထဲမှာ54မှတ်နဲ့ရောင်းလို့အဲ့ဆိုင်နေရကျတော့ကျွန်တော်တက်သွင်းပြီးကျွန်တော်ဘဲပေါက်မှာဟိုလိုရှိရင်10ကီလိုဥမာ130 140ပဲရှိတယ်ကျွန်တော်ဒီမှာ10ကီလိုဝင်ရတာ35ဖက
်ဒုက္ခသည်တွေအနေနဲ့တစ်လလုံးစားတော့ဖို့ဘတ်ငွေ290ဟာမလောက်ရတဲ့အတွက်အပြင်မှာထွက်ပြီးရရအလုပ်ကိုလုပ်ကင်နေကြရပါတယ်ကိုဗစ်ကပ်ဘေးကာလဖြစ်တာကြောင့်စခန်းတွင်းကနေအပြင်မထွက်ရတဲ့အခါမှာဒုက္ခသည်တွေရဲ့စားဝတ်နေရေးပြဿနာဟာပိုပြီးတော့ကြီးထွားလာပါတယ်စခန်းတွင်းကိုဝင်လာထွက်တာလုပ်ရင်အခကြေးငွေပေးရတာရှိပြီးမပေးနိုင်ရင်ဖမ်းဆီးခံရတာတွေရှိတယ်လို့လည်းသူကပြောပါတယ
်လူတို့ကကြတော့အဲ့ဒီနားမှာအတန်းနေလာခေါ်လိုက်ရှိမှတောင်းလာကြတယ်တွားပြီးခုတ်ကြတယ်ပြီးတော့မှတောတက်ပြီးတော့မှဥပမာဝါခုတ်မချိုးအခုချိန်ဆိုတောင်းချိုးပါညာလောက်ကြတယ်ခိုးပြီးလောက်ရတာပေါ့ဒီဒါထွက်တာပြီးလို့ရှိရင်လည်းဖမ်းနေနောက်ပြေဆုံးမှရဲကိုကအကျင်ရောက်နေပြီထဲပြန်ဝင်ရင်တစ်ထောင်ပေးရတယ
်ဒုက္ခသည်တွေမှာစာဝင်နေရေးတက်တနာကအကြီးဆုံးဖြစ်နေပြီးအစိုးရမဟုတ်တဲ့အဖွဲ့ကြီးကပေးတဲ့တစ်လလုံးစားတောက်စိတ်ဟာအမေရိကန်ဒေါ်လာနဲ့ဆိုရင်6ဒေါ်လာလောက်သာရှိပါတယ်ဒုက္ခသည်အများစုကတော့တတိယနိုင်ငံထွက်ခွာဖို့ကလည်းဆယ်စုနှစ်နှစ်ခုနီးပါးလောက်စောင့်ဆိုင်းနေရပြီးတွာလာခွင့်တွေလည်းမရကြပါဘူးနေရပြန်ဖို့ကလည်းမဖြစ်နိုင်တဲ့အတွက်စခန်းအပြင်ထွက်ပြီးရရအလုပ်တွေလုပ်ကင်နေကြရတာပါကိုဗစ်ကပ်ဘေးကာလနှစ်နှစ်နီးပါးအတွင်းမှာအပြင်ထွက်ပြီးအလုပ်လုပ်ခွင့်မရတဲ့အခက်အခဲတွေကြောင့်စားဝတ်နေရေးကျက်တဲမှုကပိုပြီးတော့ကြီးထွားလာနေကြပါတယ်ဒုက္ခသည်တွေအနေနဲ့စားဝတ်နေရေးပြဿနာကဆလို့မုန်းကျက်မှုတွေထပ်ပေါက်မရှိတာတွေဖြစ်နေရတယ်လို့လည်းဒုက္ခသည်တွေကဆိုပါတယ်ထက်မြင့်မှနေဆက်မှာဒုက္ခသည်စခန်း၉ခုရှိပြီးမေလစခန်းမှာတော့ဒုက္ခသည်၄ဆောင်းလောက်ခိုလုံနေထိုင်နေကြတာဖြစ်ပါတယ်ရှင်